ီဝူနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့ Shangri-La Dialogue အာရှဒေသကာကွယ်ဆိုင်ရာဆွေးနွေးပွဲကိုကမ္ဘာနိုင်ငံတော်တော်များများကကာကွယ်ရေးဝန်ကြီးတွေဂျွန်လတရနေ့မှာတက်ရောက်လာကြပါတယ်။မလေးရှားကာကွယ်ရေးဝန်ကြီးမိုဟာမက်ဘင်ဆာလူကမိန်ကွန်းပြောကြားမိုဟာမက်ဘင်ဆာဘူကမိန်ကွန်းပြောကြားခဲ့ပြီးတော့အရှိတောင်အာရှဒေသပြည်မှာဒုက္ခတွေအများအများပြောင်းရွှေ့မှုနဲ့ပြည်တွင်းပြည်ခါရဲ့အကြောင်းထောက်ပြပြောဆိုခဲ့ပါတယ်။ပြည်တွင်းပြည်ခါဖြစ်စတင်ခဲ့တဲ့ရင်းကြဒုက္ခတွေအရေးဟာခုခါမှာလူသားပြည်ဒုက္ခကြက်တဲ့ဖြစ်လာတာကိုထောက်ပြပြောဆိုခဲ့ပါတယ်။ထို့သောအာရှအာဆီယံနိုင်ငံတွေအချင်းချင်းနိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုမဆက်ဖက်ရဘူးဆိုတဲ့လမ်းစဉ်ကိုမလေးရှားနိုင်ငံအနေနဲ့ဆက်လက်လိုက်နာသွားမယ်ဆိုပေမဲ့လည်းဖွင့်ကြရေးကမြန်မာနိုင်ငံပြည်တွင်းပြည်ပခါမဟုတ်တော့တဲ့အကြောင်းလူသားပြည်ဒုက္ခကြော်တဲ့ရှုထောင့်ကနေချီရင်လည်းဖွင့်ကြရေးဟာဒေသတွင်းမတည်ငြိမ်မှုတွေဖြစ်လာနိုင်ပြီးတော့အစိုးရကြမ်းဖက်မှုတွေဖြစ်လာမဲ့လမ်းစာဖြစ်လာနိုင်တယ်လို့လည်းသူကတည်ပြီးပြောဆိုသွားပါတယ်ရှင်ယူလာဒိုင်လော့ဂ်ဆွေးနွေးပွဲကိုတက်ရောက်လာကြသူတွေထဲမှာအမေရိကန်တရုတ်ဩစတြေးလျဂျပန်နဲ့တောင်ကိုရီးယားနိုင်ငံကတာဝန်ရှိသူတွေလည်းပါဝင်ပြီးတော့ဒေသတွင်းတော်မကတခြားဒေသတွေမှာမှနိုင်ငံရေးနဲ့တည်ငြိမ်မှုရှိရေးအတွက်အမေရိကန်နဲ့တရုတ်တို့ရဲ့အရေးပါတဲ့ခံကဏ္ဍကိုအဓိကထားပြီးဆွေးနွေးသွားကြပါတယ်။ဒီဆွေးနွေးပွဲမှာကိုရီးယားကျွမ်းဆွေးနိုင်ငံရေးနဲ့တောင်ကျုပ်ပင်လယ်ပြင်တွင်းမှာနေမီပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့အငင်းပွားမှုတွေကြောင့်တင်းမာမှုတွေတိုးလာနေတဲ့ကိစ္စကိုလည်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။